မြောက်ဦးမှာပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ညဖြစ်ခဲ့တဲ့ဒီလူသေဆုံးမှုဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့လေဟိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုရခိုင်ပြည်နယ်လွှတ်တော်ကနေပြီးတော့ဖွဲ့စည်းပေးထားတယ်လေအဲ့ဒီမှာဆရာကဒီအတွင်းမှုတာဝန်ယူထားတယ်ဆိုတော့ဟိုဆရာတို့အဖွဲ့အနေနဲ့လက်ရှိဘယ်လိုတွေဆောင်ရွက်နေပြီလဲသိချင်လို့ပါရှင
်ကျွန်တော်တို့ကတော့ဒီသက်တမ်းပေါ့နော်သက်တမ်းကိုထပ်ပြီးတော့ကျွန်တော်တို့ဒီတိုးထားတာရှိပါတယ်ဘာလို့တိုးထားလဲဆိုတော့ကျွန်တော်တို့ကတလနဲ့စစ်စစ်ဆုံးဆုံးစစ်စစ်ငှငှဆောင်ရွက်လို့ပြီးမှာမဟုတ်ဘူးလေ
ဟုတ်ကဲ့တက်တန်းဆိုတာဒီစုံစမ်းစစ်ဆေးအဖွဲ့ရဲ့တက်တန်းကိုပြောတာလားဆရာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ
အစတုန်းကဒါတလဆိုပြီးတော့ဟိုလှုပ်ထားတာမျိုးလားဆရာ
အစတုန်းကတော့ကျွန်တော်တို့လှုပ်တော်မှာအတိတ်ပြူတာကတော့တလတော့မဟုတ်ဘူးပေါ့နော်အစီရင်ခံစားအပြီးသတ်ကြီးဆုံးတဲ့နေ့ထီလို့ပြောထားတယ်ကျွန်တော်တို့ကလောလောဆယ်မှာတလနဲ့ပြီးပြမလားလို့ကော်မတီအဖွဲ့ကနေပြီးတော့အဲမနေ့ကအစည်းအဝေးလုပ်ကြတယ်ဒါလို့ဆိုတော့တလနဲ့ကျွန်တော်တို့ပြီးပြမှာမဟုတ်ဘူးအနည်းဆုံးတော့နှစ်လလောက်တော့အရှင်ရလိမ့်မယ်အဲ့လိုမျိုးအကုန်လုံးကသဘောတူကြပါတယ်။ဒါလည်းမပြီးတော့နှစ်လလောက်အရှင်ရလိမ့်မယ်လို့ဆုံးဖြတ်ကြတယ
်။ဒါဆိုတော့ဆရာတို့ဒီစုံစမ်းစစ်ဆေးအဖွဲ့အားနေအချိန်နှစ်လယူပြီးတော့မှဒီအပြီးသက်အစီရင်ခံစာရေးပြီးလွှတ်တော်ကိုပြန်တင်မယ်ပေါ့အဲ့လိုသဘောပေါ့နော်ဆရာ
။ဟုတ်ကဲ့ပါဟုတ်ကဲ့ပါတကယ်လို့နှစ်လနဲ့မပြီးခဲ့လို့ရှိရင်လည်းပဲကျွန်တော်တို့စက်တန်းထပ်တော်ဖို့ကြာရင်လည်းပဲလွှတ်တော်ဥပဒေစီကိုအကြောင်းကြားပြီးတော့ကျွန်တော်တို့တိုးတော့မှာပါ
အခုဒီလိုမျိုးအချိန်နှလားယူမယ်လို့ဆရာတို့အဖွဲ့ရနေပြီးဒီလိုမနေ့ကအစည်းအဝေးလုပ်ပြီးဆုံးဖြတ်ပြီးတဲ့အခါမှာလွှတ်တော်ဥက္ကဋ္ဌစီရောတင်ပြပေးပြီလားဆရာ
ဒုဥက္ကဋ္ဌကိုတော့ကျွန်တော်တို့တင်ပြထားပါတယ်ကျွန်တော်တို့ဒီအကုန်လုံးလက်မှတ်ရေးထုတ်ပြီးတော့ကျွန်တော်တို့အစည်းအဝေးဆုံးဖြတ်ချက်ကိုတခါတည်းရေးပြီးမှဒုဥက္ကဋ္ဌကနေတဆင့်ဥက္ကဋ္ဌကိုတင်ပါပါလဲမလဲကျွန်တော်တို့အကုန်လုံးထောပြီးထားပါပြီအစည်းအဝေးမှတ်တမ်းကိုလည်းကျွန်တော်တို့လုပ်ထားပြီးပါဦးစီဝင်တင်ပြပြီးမှလွှတ်တော်ဥဒ္ဒါကခွင့်ပြုမပြုဘာသူကတော့ဆုံးဖြတ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာဒီပုံမှာတော့အကြောင်းပြန်တာမရှိသေးဘူးပေါ့နော
်အလောလောဆယ်တော့မရှိသေးပါဘူ
းဆရာတို့အနေနဲ့ကြတော့ဒီစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာဘယ်လိုမျိုးစီစဉ်ထားလဲဘယ်လူတွေကိုစုံစမ်းစစ်ဆေးသွားမလဲဘယ်လိုမျိုးတွေလုပ်သွားမလဲလို့ဆရာတို့လောလောဆယ်စီစဉ်ထားတာမျိုးရှိလဲရှင
်အော်ကျွန်တော်တို့ကတော့ဒီအပိုင်းမှာပေါ့နော်လူထုကိုတွဲဆုံမင်းများလာတယ်ရှိမယ်နောက်ပြီးတော့အရေးခံဖြစ်တော့တဲ့ပတ်ဝန်းကျင်မှာနေထိုင်ကြတဲ့အိမ်ပဲဖြစ်ဖြစ်ပေါ့နော်ရုံးကနာပဲဖြစ်ဖြစ်ပေါ့အဲ့မှာအခြေစိုက်နေထိုင်ကြတဲ့သူတွေကိုမဲဖို့အပိုင်းတစ်ခုရှိမယ်စီတန်းလှစ်လေတဲ့ဟာကိုကြားတဲ့မြင်တဲ့တွေ့တဲ့လူတွေရှိမယ်အဲ့ဒီလူတွေကိုလည်းကျွန်တော်တို့မင်းများစုံစမ်းမှုတွေလုပ်တော့မယ်နောက်ပြီးမှကျွန်တော်တို့အခုဌာနပေါ်ထုတ်တဲ့အထဲမှာပါတဲ့ကျွန်တော်တို့ဖန်တာခံရတဲ့ဒီတရားရရှိဦးပေါ့နော်သူတို့တွေလည်းပါမယ်ဒီမှာတက်ဆိုင်တဲ့ဌာနဆိုင်ရာတွေအရေးဝန်ထမ်းတွေအကုန်လုံးကိုတော့ကျွန်တော်တို့ဒီစုံစမ်းမင်းများစီစီကြားနာတော်ဖို့ရှိပါတယ
်ဆက်နောက်တစ်ခုကဒီမြောက်ဦးမျိုးနဲ့အုပ်ချုပ်ရေးမှူးဟောင်းဥပပုံမင်းတိုက်ကလည်းပြီးခဲ့တဲ့ရက်ပိုင်းကအသက်ခံရတယ်ပေါ့နော်ဆိုတော့ဒီလိုဖြစ်သွားတဲ့အကြောင်းအရာကဆရာတို့စုံစမ်းစစ်ဆေးလုပ်မဲ့ကိစ္စပေါ်မှာတက်ရောက်မှုရှိနိုင်မလားရှင
်အော်အဲ့ဒါကတော့သူကိစ္စကတော့ကျွန်တော်တို့နဲ့ဘာမှမဆန်ဘူးလို့မြင်တယ
်။ဆာဆိုဆရာတို့ငကောကမေးမြန်းမယ်လို့စီစဉ်ထားတဲ့တည်းမှာဥပပုံမင်းတိုက်ကမပါဘူးဆိုတဲ့သဘောမျိုးလားဆရာ
။ကျွန်တော်တို့ပါမှာဆိုတော့အခုသူတည်တော့ပြီဆိုတော့ကျွန်တော်တို့မေးလို့မရတော့ဘူးပေါ့။ဒါပေမဲ့ကျွန်တော်တို့ကဖေအုပ်မှာလည်းပဲမြို့နယ်အစင်းမြို့နယ်ဒုဥဆောင်ရမှုတွေဒုဥစည်းတွေကိုတော့ကျွန်တော်တို့မေးသွားမှာပါ
။ဒီမြောက်ဦးမျိုးနဲ့အုပ်ချုပ်ရေးမှူးဟောင်းဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘယ်လိုသုံးသပ်လဲရှင်ဘယ်လိုထင်မြင်မိလဲဒီပုံမှာလေ
ကျွန်တော်ကတော့သူကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမှမှတ်ချက်မပေးရှင်ပါဘူး။ဘာလို့လဲဆိုတော့တစ်ခါတစ်ခါကကိုသုံးသပ်ချက်မှတ်ချက်ဟာလွဲသွားလို့ရှိရင်မကောင်းဘူး။ဒါကြောင့်မလို့သူကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမှမှတ်ချက်မပေးလို့
ဒါဆိုတော့ဆရာတို့ရဲ့အခုဒီစုံစမ်းစစ်ဆေးမှုကိစ္စတွေကဘယ်တော့လောက်ဆမယ်လို့စီစဉ်ထားလဲဒီလွှတ်တော်ဥက္ကဋ္ဌစီကဒီနှစ်လနဲ့ပတ်သက်ပြီးခွင့်ပြုမဲ့ရတော့မှဆမှာလားဒါမှမဟုတ်ဆတော့မလားဆရာ
။အော်သူဆရာခွင့်ပြုချက်ရမှပဲဆမယ်ကျွန်တော်တို့နောက်ထပ်တစ်ခေါက်ကျွန်တော်တို့ကွန်ပလီတ်တွေ့ဆုံစရာတွေလည်းရှိတယ်
။ဟုတ်ကဲ့ပါဆရာဟုတ်ကျေးဇူးပါနော်ဆရာ
။ကျေးဇူးပါကျေးဇူးပါ